နယ်သာလန်နိုင်ငံဒီဟိမ်းမြို့က ICJ တရားရုံးမှာဂမ်ဘီယာနဲ့မြန်မာအမှုဒုတိယအကြိမ်ကြားနာပွဲကတော့ဖေဖော်ဝါရီလ28ရက်နေ့တနင်္လာနေ့မှာပြီးဆုံးသွားပြီဖြစ်ပါတယ်။နောက်ဆုံးပိတ်ရှောင်လဲခဲ့တဲ့ဂမ်ဘီယာနိုင်ငံရဲ့ဥပဒေအကျိုးဆောင်ကအချက်3ချက်ဆောင်ရွက်ပေးဖို့တရားရုံးကိုတောင်းဆိုခဲ့ပါတယ်။ဒီအချက်တွေအပါအဝင်ကြားနာမှုအပြည့်စုံနဲ့ပတ်သက်လို့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကိုကိုညာဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်။ဟုတ်ကဲ့ဦးတန်းလွင်ခမဖေဖော်ဝါရီ28ရက်တနင်္လာနေ့မှာပဲ ICJ တရားရုံးမှာနောက်ဆုံးနေ့အဖြစ်နဲ့ဂမ်ဘီယာဘက်ကရှောက်လဲချက်တွေကဘယ်လိုထူးခြားတဲ့အချက်တွေပါလာတွေ့ရပါလဲခင်ဗျ။ဟု
တ်ကဲ့ပြောရရင်တော့ဘာမှမထူးခြားဘူးလို့တော့ပြောရမှာပေါ့နော်။ဘာကြောင့်လဲဆိုတော့ဒါကလည်းဟိုဒီရှောက်လဲချက်ဟိုစရဲကလည်းဂမ်ဘီယာဘက်ကရှိနေကြောက်ခဲ့တယောက်ပြပဲဟိုပြန်ပြီးတော့ခြေပါပါတယ်။အဲနောက်တော့အဆုံးတက်ကတော့ဒီဂမ်ဘီယာကိုယ်စားလှယ်အဖွဲ့အကောင်ဆောင်ကဒီကုန်းချုပ်ရှောက်ရတာပေါ့နော်။အဲဒီဂမ်ဘီယာဘက်ကဥပဒေကျိုးဆောင်ရဲ့စစချင်းမှာကိုယ်တိုင်ကသူကပြောလဲဆိုတော့ဒီအခုနောက်ဆုံးကြားနာပွဲတွေမှာမြန်မာဘက်ကလည်းပြီးခဲ့တဲ့တောက်ကြာနေရဒီအချက်၄ချက်ပေါ်ပဲမူတည်ပြီးတော့အဲအချက်၄ချက်ဆိုတာကဒီဂမ်ဘီယာနိုင်ငံအနေနဲ့ဒီမြန်မာနိုင်ငံပေါ့နော်ဒီကျင်းလို့ဆိုင်ကျူးလွန်မှုနဲ့ပတ်သက်ပြီးတော့ဆွေးဆိုပိုင်ခွင့်မရှိဘူးလို့နောက်ပြီးတော့အလားတူပဲအဲသူတို့ရဲ့ genocide convention အပိုင်းရှင်းမှာပါတဲ့ကိစ္စကိုပမာကလက်မှတ်မထိုးထားဘူးပေါ့နော်အဲ့ဒါကြောင့်မလို့ဒါဟို ICJ အနေနဲ့လည်းလက်ခံပြီးတော့ဟိုကြားနာပိုင်ခွင့်မရှိဘူးလို့ပေါ့နော်နောက်ပြီးတော့ကမ်ဘီယာကိုနိုင်ကိုကလည်းနံပါတ်1ကဒါဟိုနစ်နာတဲ့နိုင်ငံမဟုတ်ဘူးပေါ့နော်အဲ့တော့အဲ့လိုမျိုးလေးနောက်တစ်ခုကဒီ proxy လို့ခေါ်တဲ့ဟိုဂျာကူစလဲအနေနဲ့ OIC ရဲ့ဂျာကူစလဲအနေနဲ့ဆွဲပေးတယ်ဆိုတဲ့ကိစ္စနောက်ကမ်ဘီယာနဲ့ဗမာကြားထဲမှာတကယ်တမ်းချင်းချင်းမြင့်မြင့်အင်းပွားတာမျိုးရှိနေတဲ့အခုတရားရုံးတက်လာကြတာဟိုတော့ဒီလိုမျိုးလုပ်လို့မရဘူးဆိုတဲ့အဆင့်ဆိုရဲဆိုတဲ့ကိစ္စမျိုးပဲเนาะဒီ၄ချက်ကိုပဲအဓိကထားပြီးတော့ဗမာဘက်ကလည်းတောက်ကြနေရတာကိုဟိုထပ်လဲလဲပြောသွားတာရှိတာပေါ့နော်နည်းနည်းလေးအသေးစိတ်လေးတချို့ထပ်ပြောတာလည်းတို့အဲ့တော့ကမ်ဘီယာကအခုနောက်ဆုံးခြေပါတဲ့ခါမှာလည်းဗမာဘက်ကပြောတာတွေကဘာမှအသေးစမ်းနေမပါဘူးပေါ့နော်အဲ့တော့သူတို့အနေနဲ့သူလဲခတ်တူတူပဲပြောကြရှိရလေးပြောမယ်ဆိုတော့ကျွန်တော်ပြောရဲစုစုပေါင်းတိုင်းနဲ့အသေးစမ်းမပါဘူးလို့ပဲပြောကြရမှာပေါ့နော်ဒါပေမဲ့တချို့ချက်သေးရောရှိတာပေါ့ဟိုနည်းနည်းထူးခြားတဲ့ချက်သေးရော
ဒီနေရာမှာပေါ့လေ genocide convention မှာပါတဲ့အပိုက်စ်ကိုမြန်မာကလက်မှတ်မထိုးတော့ဘူးဆိုတော့ဒီအချက်ပေါ်မှာရောဂမ်ဘီယာနဲ့မြန်မာကြားမှာဘယ်လိုအပြန်အလှန်ငင်းခုန်တာတွေရှိပါလဲခင်ဗျအ
ဲစုစုပေါင်းပြောခဲ့တယ်လို့ပဲပေါ့နော်ဗမာကသူကချင်းချက်ထားတယ်အပိုက်စုကိုချင်းချက်အနေနဲ့လက်မှတ်ဟိုမထိုးဘဲနဲ့ထားရတဲ့အခါကျတော့အပိုက်ကိုယ်ကိုလည်းခြုံငုံမှုရည်စေးကမှပြောတာ哦ဒါနဲ့လည်းဂမ်ဘီယာလည်းသူငိုမြင်းထားတဲ့အတိုင်းပဲဒါအပိုက်ချက်ဆိုတာကကုလသမဂ္ဂရဲ့ဟိုနိုင်ငံရေးဆိုင်ရာအဖွဲ့အစည်းတွေကိုပဲဆိုလိုတာ ICJ ကိုတည်တည်တတ်တတ်ဟိုပြောတာမဟုတ်အဲ့တော့အပိုက်ကိုယ်ထဲမှာကဒီ genocide convention ကိုချိုးဖောက်တဲ့ကိစ္စတွေရှိလို့ပြင်ဖို့ဝင်တိုင်းနိုင်ငံအနေနဲ့ICJ ကိုဥတည်ဆောင်ထောင်းနိုင်တယ်ဆိုပြီးတော့အတိအကျရေးထားတယ်။ဗမာကဒီကိစ္စကိုအပိုက်ကိုလက်ခံထားတဲ့အတွက်ကြောင့်မလို့ ICJ မှာဒါဟိုလောက်အောင်လို့ပေါ့နော်။ဟိုဒီမှုကိုကြားနေတာလက်ခံပိုင်ခွင့်ရှိတယ်ဆိုတဲ့ဘောပဲပြန်မြင်တာပါပဲ။အဲ့တော့ဟိုအဲ့ဒါအပြင်ကိုသူကပြောတာတော့ပြီးခဲ့တဲ့တစ်ခေါက်ပေါ့နော်။ဟို2019ဒီဇင်ဘာဟိုဆက်ကချင်းတရားစွဲတော့ကလည်းဒေါက်ဆန်းစုကြည်တို့ကဒီ point ကိုပြောဦးတယ်။ပြောရဲဆိုရင်လည်း ICJ ကအဲ့တုန်းကအလားတူပဲအကြောင်းပြပြီးရင်းပြီးတာပဲဖြစ်တယ်ပေါ့နော်။နောက်ဗမာဘက်ကပြောတဲ့အထက်မှာထူးခြားချက်လေးတစ်ခုလေးပဲပါတာပါလဲဆိုတော့ထပ်တိုးလာတာကဒါကဟိုစာချုပ်ဖတ်ဝင်နိုင်ငံတွေအနေနဲ့ပေါ့နော်။ဒီချင်းရက်တစ်ခုကိုလက်မှတ်ထိုးတယ်ဆိုတာကဒါတေချာစဉ်းစားပြီးတော့သူ့ရဲ့သဘောထားကိုမြင်စေချင်လို့ဒါချင်းချက်ကိုထားပြီးလက်မှတ်ထိုးတာ။အဲ့တော့လက်မှတ်ထိုးတဲ့နိုင်ငံတွေရဲ့ချင်းချက်သဘောထားကိုလေ့လာဖို့လုပ်မယ်ဆိုတော့ ICC ကိုပြောတယ်။ဒီဘက်ကတော့အဲ့တော့ဂမ်ဘီယာကဒါအသေးအံပေါ့နော်။ဒါနဲ့လို့ဒီစာချုပ်ထဲမှာပါတဲ့အတိအကျရေးထားတဲ့အချက်တွေကိုပုံပြီးစဉ်းစားမလားဒါချင်းချက်ကိုလက်မှတ်ထိုးထားပါတယ်ဆိုရယ်ကိုယ်အသေးလေးနဲ့ကိုယ်ယူပြီးတော့ပြန်ထားတဲ့ဟိုနိုင်ငံရဲ့အရေးကိုလေးထားပြီးတော့စဉ်းစားကြည့်ရမလားဆိုတော့နည်းနည်းတော့ဟိုထူးခြားနေပါတယ်ဆိုပြီးကြံပြောတော့ပေါ့အလားတူပဲသူကဒီအဓိကသူပြောသွားတဲ့ကိစ္စမှာလည်းဟိုတစ်ခုပေါ့နော်ပါလဲဆိုတော့ဟိုဂမ်ဘီယာကဟို OIC ရဲ့အဖွဲ့ Islamic Organization ပေါ့နော်အဲ့ဒီအဖွဲ့ရဲ့ကိုယ်တိုင်အနေနဲ့ဟိုတရားစွဲပြီးဆိုရဲဒီကမှာလဲတော့ဒါတက်တက်မဲ့ပမာပြာဂမ်ဘီယာကိုဟိုဒါခလေးပြောက်လို့နှိမ်ပြီးဆက်ဆံတာပေါ့နော်ဒါကဂမ်ဘီယာအရှုပ်ချာအနာပိုင်းနိုင်ငံတကယ်လို့ဒီဟိုမှာဆိုလို့ရှိရင် OIC ကိုဘာလို့သူနဲ့ဟိုဘာလို့လဲတိုင်းနေနဲ့ဟိုအခွင့်အရေးတွေအနေနဲ့ရ recommendation လို့ခေါ်ရို့ဒါလေးလောက်ပါလားဆိုပြီးပြောရင်ဆိုရင်တော့မှာပဲအဆုံးသတ်မှာဂမ်ဘီယာဟာအစိုးရအာဏာပိုင်ဖြစ်တဲ့အတွက်သူသဘောနဲ့သူပဲလုတ်ပိုင်ခွင့်ရှိတယ်လုတ်ပိုင်ဆိုတာဟုတ်ကဲ့အဲ့တော့သူကဘယ်အဖွဲ့အစည်းမှသူကကိုစားပြုပြီးလုတ်တာမဟုတ်ဘူးသူကိုစားပြုပြီးလုတ်တာကဒါရိုဟင်ဂျာတွေရဲ့ဒါလူခွင့်ရင်းနဲ့ဂျီနိုဆိုက်ကွန်ဗင်းရှင်းအပေါ်ချိုးဖောက်နေမှုအပေါ်ကိုသူကသူ့ရဲ့တာဝန်ခံမှုနဲ့ကိုစားပြုပြီးတော့အခုဒီကိစ္စကိုကြားယုံကင်တာဆိုပြီးသူကပြောတယ်လာပြီနောက်တဲ့ထူထမ်းတဲ့အချက်လေးတို့ကတော့ဒီဂမ်ဘီယာကကိုယ်စားလှယ်အဖွဲ့ဟိုလုံခဲ့တဲ့နေ့တည်းတုန်းကသူဘင်္ဂလားဒေ့ရှ်နေသားမှရှိတဲ့ရိုဟင်ဂျာဒုက္ခတွေဆန်းတွေကိုတွားလည်မှုလေတွားလည်တဲ့အခါကျတော့အဲ့မှာအဲ့ဒီကိုယ်စားလှယ်လာတာကိုအဲဒုက္ခတွေဆန်းတွေမှာဒုက္ခတွေတွေကလမ်းမတွေပေါ်မှာတန်းစီပြီးတော့ဂမ်ဘီယာဆိုပြီးတော့အော်ဟစ်ကြွေးကြော်ပြီးတော့ဂျိုဂျိုကြတယ်တဲ့အဲ့ဒါလည်းဗီဒီယိုနဲ့တူကရှိပါတယ်ပေါ့နော်အဲ့တော့ဒါကိုသူကလည်းသတိအနေနဲ့ပြတယ်ဒါကဘာလဲဆိုတော့ရိုဟင်ဂျာတွေကိုယ်တိုင်ကလည်းသူတို့ကိုကိုစားပြုလေသူတို့ကိုကိုစားပြုနေတာကဘယ်သူလဲဂမ်ဘီယာနိုင်ငံဆိုတာတိထားပြီးသားပါဆိုတော့သူကထည့်ပြောတာ哦လိကကတာပါပဲ
ဆိုတော့အခုဒီတစ်ခေါက် ICJ ကြားနာမှုဟာဂမ်ဘီယာနဲ့မြန်မာနိုင်ငံကြားဖြစ်ပွားနေတဲ့အမှုကိုဒုတိယအကြိမ်ကြားနာမှုဖြစ်ပါတယ်ဒီဒုတိယအကြိမ်ကြားနာမှုတစ်ခုလုံးကိုချုပ်ပြီးတော့ဦးစန်းလွင်ထွန်းနေတဲ့ဘယ်လူများသုံးသပ်လို့ပါလဲခင်ဗျာ
အဲ့လိုရေဘူးရအပြင်ပြောမယ်ဆိုရင်တော့သူကမိခွန်းထဲမှာလာတာဂမ်ဘီယာနဲ့ဗမာနိုင်ငံကြားဖြစ်တယ်ဆိုတဲ့အမှုဆိုပြီးတော့သုံးသွားတာတွေ့တယ်။အဲ့တော့ဗမာကပြောကျင်နေတာကဂမ်ဘီယာနဲ့ဗမာကြားထဲမှာပါမှုမရှိဘူးမှပြောကျင်တာလို့။အဲဘာလို့ဒါကဂမ်ဘီယာအနေနဲ့သူကဟိုသူ့ဟာသူဟိုဒီကုလသမဂ္ဂရဲ့အစည်းအဝေးခန်းစာတွေဒါမှမဟုတ်လို့ရှင်လဲဖိတ်ပိုင်းမီရှင်လို့ခေါ်တဲ့အချက်လေးလေးလေးစုံစမ်းကွန်ရှင်ကထုတ်တဲ့ထုတ်ပြန်စာတွေကိုသူကကိုကပြောမြန်မာနိုင်ငံဘုရားသူကဆွဆွဲတယ်ဒီကိစ္စကိုသူအရေးကြောင်တယ်လို့ပြောတယ်ဗမာကျတော့ဒီတံပြားရဲ့ပြောချက်ကိုလည်းကန့်ကွက်ထားတယ်။ဒီအစင်ကစားတွေကလည်းဒါတစ်ဆက်တက်လောက်ထားတဲ့အစင်ကစားတွေဆိုပြီးပြောထားတယ်။အဲပြီးတော့ဒါကဟိုတယောက်နဲ့တယောက်ဟိုချင်းချင်းချင်းချင်းငင်းခုန်ထားတဲ့ကိစ္စမဟုတ်ဘူးပေါ့နော်။အငင်းပွားမှုမဖြစ်ဘဲနဲ့ဒါကိုအမှုအနေနဲ့တင်လာတဲ့အတွက်ကြောင့်ဒီအမှုကိုမမြောက်ကြောင်းဆိုပြီးတော့ဗမာကကန့်ကွက်ထားတာဟုတ်။ဒီကန့်ကွက်ချက်ကိုနှစ်ဖက်အပြန်အလှန်ခြေပါနေပါတာ။အဲတော့ဒီတစ်ခေါက်ကျမ်းစာမှုတွေရဲ့အဓိက essence ကအဲ့ဒါပဲ။အဓိကကဒီဗမာရိကဗမာရိကနေပြီးတော့ဒီကိစ္စဟာအမှုမမြောက်ကြောင်းเนาะဂမ်ဘီယာဘက်ကလုတ်ပိုင်မှုမရှိဘူးလို့ ICJ ကလည်းကြားနာမှုမရှိဘူးဆိုတဲ့အကြောင်းကိုသူကဗမာရိကကန်နူးဟိုနင်းခုံနဲ့ကန်နူးဟိုနင်းပယ်တဲ့ဟိုလျှောက်လွဲချက်လို့ခေါ်တယ်အဲ့ဒါကိုဂမ်ဘီယာဘက်ကပြန်ချေပြပြီးတော့ဒါကိုနှုတ်တိုက်ပြန်လဲလျှောက်သားနေတာ
ဟုတ်ကဲ့ဆိုတော့ဒီအမှုတစ်ခုလုံးရဲ့ရှေ့အလားလာကရောဘယ်လိုတွေရှိလာနိုင်မှာပါလဲ
ဆိုတော့ဒီကိစ္စကိုဗာပဲပြောဒီခုတော့တစ်ဖက်စလုံးကြားနာပြီးတဲ့အခါကျရင်တော့ဒါ ICJ တရားရုံးအနေနဲ့တကြုံတရားရုံးဆုံးဖြတ်ပြရတော့မှာပေါ့ဆုံးဖြတ်ပြရဆိုလို့ရှိရင်အခုဒီနေ့ဂမ်ဘီယာဘက်ကဟိုအတိအကျပြောတဲ့ဟိုတရားရုံးကတော့နောက်ဆုံးလျှောက်လဲချက်တွေတည်ပြီးပြီဆိုရင်တော့ဟိုတရားရုံးရဲ့ဆုံးဖြတ်ချက်ကဒီတိုင်းဒီတိုင်းလုပ်ပေးပါဆိုပြီးတော့ပြောရတာဟုတ်ပြောတော့အချက်၃ချက်သူကတောင်းဆိုတယ်တရားရုံးကလုပ်ပေးရမယ်ဒီကုန်းရုပ်ချက်ပေါ့နော်အဲ့ဒါကပါလဲဆိုတော့ကျွန်တော်သူကရှင်းပြတယ်လို့ဗမာဘက်ကတင်ပြလာတဲ့ဒီကနဦးငင်းဆိုချက်လျှောက်ထားမှုကိုတရားရုံးကပယ်ချပြီးပါတယ်နံပါတ်1နံပါတ်2ကသူတို့ဂမ်ဘီယာဘက်ကပြန်လည်တင်ပြတဲ့အကြောင်းချက်တွေကိုလက်ခံပြီးပါနံပါတ်1နံပါတ်3ကကျတော့အဲ့ဒီဂမ်ဘီယာကတင်ပြတဲ့အကြောင်းချက်တွေဟာခိုင်လုံတဲ့အတွက်ဒီအမှုကိုဆက်လက်ပြီးတော့ဆောင်ရွက်သွားမယ်လို့အဆုံးဖြတ်ပြီးပါဆိုတော့ဆိုတော့သူပြောတဲ့ဂမ်ဘီယာပြောတဲ့ဒီ3ချက်စလုံးကိုICJ ကလက်ခံလိုက်ပြီဆိုလို့ရှိရင်တော့ဒါအမှုမြောက်သွားပြီပေါ့အမှုမြောက်သွားတဲ့အခါကျတော့မှဒါနောက်လာမယ့်ကိစ္စတွေကပါလိမ့်လဲဆိုတော့ပမာကြီးမှာဒီ Ranger တွေအပေါ်ကိုဒါမျိုးလုံးတက်ဆမှုတွေရှိသလားဒါတကယ်ရောဖြစ်သလားဘာဖြစ်သလဲဆိုတဲ့အပြန်အလှန်စစ်ဆေးရမှာတွေကတော့အများကြီးလာတာဟိုအချိန်ကတော့နည်းနည်းယူရမှာပဲ
ဒီနှစ်ဆက်ဆောင်တဲ့ချက်တွေနဲ့ပတ်သက်ပြီးတော့အမှုမြောက်တယ်မမြောက်ဘူးပေါ့လေဘယ်တော့ဆုံးဖြတ်မလဲဆိုတဲ့ရဲ့အပိုင်းခြားကိုပြင်ညာတာမျိုးရှိပါပါ
ဆုံးဖြတ်တဲ့ခြားဖို့ကတော့ဟိုမကြင်ကြအောင်ကြအခုဒီနေ့အဆုံးသတ်မှာတော့ ICJ ရဲ့တရားသူကြီးချုပ်ကပြောသွားတာကတော့ဒါအားလုံးဟိုနှုတ်အားဖြင့်တင်ပြတာရောဆက်ရဆက်နိုင်နဲ့တင်ပြတာရောတရားရုံးအနေနဲ့မှတ်တမ်းနဲ့လဲခံထားတယ်ဒါတွေကိုသူတို့ deliberate ပေါ့နော် deliberation ဆိုတာကတော့ဒေတာဆုံးသတ်ပြီးရောဟိုစဉ်းစားဆုံးသတ်မယ်ပြီးရင်ဒီကြားမှာလိုအပ်တဲ့တချို့ကိစ္စလေးလည်းလိုအပ်လို့ရှိရင်မေးမယ်ပေါ့နော်ကိုယ်တိုင်တချို့ကိုတန်းပြီးရောအဲ့ဒါအဲ့တော့တင်းတော်တဲ့တစ်ချိန်ကြလို့ရှိရင်ဆုံးဖြတ်ချက်ကိုအကြောင်းကြားပါမယ်လို့ပြောတယ်အဲ့တော့ပုံမှန်အားဖြင့်တော့တပတ်လောက်နဲ့တော့ကြာလိမ့်မယ်ထင်တာပဲဟိုဟိုများသောအားဖြင့်တော့ရက်တော်ကြာကြာနေပြီးတော့တချို့ဆိုလို့ရှိရင်လည်းတပတ်လောက်နှစ်ပတ်လောက်ကြာတတ်တယ်ဆိုတော့အတိအကျတော့မသိဘူးဒါပေမဲ့အခုဒီပတ်ဒီနေ့ ဟိုဂမ်ဘီယာဘက်ကပြောသွားတဲ့ကိစ္စမှာတော့ဟိုထူးခြားတဲ့ဟိုဆွဆွဲမှုတွေတခုရှိတယ်။သူကဟိုတရားဗမာဘက်ကနေပြီးတော့အခုရုံးတော်မှာအမှုဆန္ဒဝင်မရှိဘူးလို့ဘာလို့ညာလို့ပြောပြောတင်းနေတာကိုသူကဘာလို့ဟိုဆက်ဆွဲလဲဆိုတော့ဒါမှအချိန်ကိုတမင်တစ်သက်တန့်ချအောင်လုပ်တယ်ပေါ့နော်။ဘာကြောင့်လဲဒီမဒီညာမှာသူတို့ထောက်ကြတာကဥပမာအပြင်ကြားဟိုရေချင်ပိုင်နဲ့တူဘာလို့နိုင်ငံသားအရင်းပွားတဲ့ကိစ္စတွေပါရင်ဒါ IT ကြီးတို့ဘာလို့တင်တာရေးရှိတယ်။အဲဒါခါကြလို့ရှိရင်ဒီလိုအဲ့လိုအမှုမျိုးတွေကကြတော့ဟိုရုပ်ရဲ့လူရဲ့ဟိုနစ်နာသွားတာတို့ချက်ချင်းဟိုလူတွေတေးချတာတို့ဒုက္ခရောက်တာတို့ဘာလို့ချက်ချင်းမပေါ်လင်းအချိန်ယူပြီးတော့အပြန်အလှန်ငင်းနေလို့ရတယ်။ဒါပေမဲ့အခုဆိုရင်ဘင်္ဂလားဒေ့ရှ်မှာလူ6သိန်းလောက်ရှိတဲ့ရိုဟင်ဂျာတွေအတွက်ဆိုလို့ရှိရင်ဒီကိစ္စကြီးကဟိုသူတို့အတွက်ဘဝတွေအတွက်ဆုံးရှုံးကြရတဲ့ဖြစ်တဲ့အနေရည်တွေရှိတယ်။အဲ့တော့အချိန်ကြာလာတဲ့အမျှအချိန်ဟိုပြဿနာတွေကလည်းပိုဆိုးလာနိုင်တယ်။အဲ့တော့ဒီကိစ္စဟာဗမာကလုပ်တယ်လို့ပေါ့နော်။အချိန်ကျွဲနေပဲနဲ့ဒီ ICJ အနေနဲ့မြန်မြန်ဆန်ဆန်အဖို့လက်ခံမြန်မြန်ဆန်ဆန်ကြားနာပြီးဆုံးဖြတ်ပေးပါစေလို့ဆောက်လွှဲရခင်ဗျာ
။ကျေးဇူးတင်ပါတယ်ဦးတန်းလွင်တို့ခင်ဗျာ
။ဟုတ်ပြီ။ဟုတ်ပြီ။